တရားပြတစွာရှင်ပြိုင်နေတဲ့လိထွန်ကားရေးဟာအာဆီယံစည်းပွားရေးအသိုက်အဝန်းတည်ထောင်ရတဲ့ရည်ရွယ်ချက်တစ်ခုဖြစ်ပါတယ်။ရှင်ပြိုင်မှုတလိရှင်တန်လာတဲ့အာဆီယံဒေသဟာကမ္ဘာဈေးကွက်မှာပြိုင်ဆိုင်နိုင်စွမ်းရှိလာမယ်ဆိုတဲ့သဘောပါပဲ။အာဆီယံဒေသမှာအရေးအသွေးရှိတဲ့ကုန်ပစ္စည်းကိုဇယိတ်သက်သာစွာထုတ်လုပ်နိုင်ရင်ပြိုင်ဆိုင်မှုစွမ်းရည်တက်လာမယ်လို့ယူဆပါတယ်။ဒီရည်ချက်အကောင့်တွေပေါ်ဖို့လိုအပ်တဲ့လမ်းညွှန်ကို2030ကတည်းကအာဆီယံရုံးချုပ်ကချပေးတာမို့အာဆီယံနိုင်ငံတိုင်း2015မတိုင်ခင်မှာရှင်ပြိုင်မှုဆိုင်ရာဥပဒေပြဋ္ဌာန်းပြီးကျင့်သုံးနိုင်ဖို့လိုပါတယ်။စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနရှင်းနေချုပ်ယုံကုန်တယ်ဆက်မှုအဖွဲ့ချုပ်နဲ့ရန်ကုန်တက္ကသိုလ်ကဝါရင်အမှုဒန်းတစုဟာအာဆီယံရုံးချုပ်နဲ့ဂျာမန်အစိုးရအကူအညီနဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာလွန်ခဲ့တဲ့မေလကပြိုင်ဆိုင်မှုပေါ်လစီနဲ့ဥပဒေဆိုင်ရာတင်ဒန်းတက်ကြပါတယ်။ပြည်ဆိုင်မှုဥပဒေကိုထိရောက်စွာကျင့်သုံးနိုင်ဖို့အတွက်တရားရေးဌာနပုဂ္ဂလိကဂန္ဓာနဲ့အယတအဖွဲ့အစည်းတွေပါဝင်နိုင်တဲ့အခမ်းဂန္ဓာကိုဆွေးနွေးကြပါတယ်။အာဆီယံ၅နိုင်ငံဖြစ်တဲ့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူ၊ထိုင်းနဲ့ဗီယက်နမ်မှာသာရှင်ပြိုင်မှုဥပဒေရှိပြီးမြန်မာပြည်မှာမူကြမ်းသာရှိပါသေးတယ်
။အာဆီယံ၁၀နိုင်ငံရဲ့ရှင်ပြိုင်မှုစွမ်းရည်ကို2010မှာစမ်းစစ်ထားတဲ့စင်ကာပူထုတ်အစီရင်ခံစာကိုကြည့်ရင်မြန်မာဟာအောက်ဆုံးအဆင့်ရောက်နေတာကိုတွေ့နိုင်ပါတယ်။လူတဦးစီရဲ့ဝင်ငွေမှာမြန်မာကအနည်းဆုံးဖြစ်ပါတယ်။လူသားချင်းမြင့်တိုးတက်ဖွံ့ဖြိုးမှုမှာလည်းမြန်မာကအနိုင်ဆုံးဖြစ်ပါတယ်။နိုင်ငံရေးအဆောက်အအုံ၊တရားဥပဒေကျင့်သုံးမှု၊ဆက်သွယ်ရေးစတာတွေမှာလည်းမြန်မာကအညံ့ဆုံးဖြစ်ပါတယ်။စီးပွားရေးလွတ်လပ်မှုအနည်းဆုံးအာဆီယံနိုင်ငံဟာလည်းမြန်မာပါပဲ။ဒီနှစ်မှာလည်းအာဆီယံရှင်ပြိုင်မှုစွမ်းရည်မှာမြန်မာကအနိုင်ဆုံးဖြစ်နေပါတယ်။တရားမျှတစွာရှင်ပြိုင်ပြီးအရင်းရှင်လိုဝဲကြီးမအုပ်နိုင်အောင်မတရားမလုပ်နိုင်အောင်ဥပဒေပြဋ္ဌာန်းရပါတယ်။ဒါကြောင့်အာဆီယံရှင်ပြိုင်မှုပေါ်လစီမှာပြည်သူအကျိုးစီးပွားကိုပါထည့်တွက်လာရပါတယ်
။အစိုးရကထောက်ခံအားပေးလို့ကြီးပွားလာတဲ့ကုမ္ပဏီတွေအာဆီယံဒေသမှာများတဲ့အတွက်ရှင်ပြိုင်ရေးအကြောင်းပြောရင်အစိုးရသောမဟုတ်အာဏာရပါတီရဲ့အကျိုးစီးပွားမပါရင်မပြီးတယ်လို့ဖြစ်နေပါတယ်။အစိုးရတည်ထောင်တဲ့လေဝကြီးအုပ်လုပ်ငန်းဟာကုသရန်ဝေးကိုအဟံအတားဖြစ်စေတယ်လို့စင်ကာပူတက္ကသိုလ်ပမောက္ခတွေဖြစ်ကြတဲ့ Ashes Lane နဲ့ Ian McEwin တို့ကဆိုပါတယ်။ဒါကြောင့်အာဆီယံကုန်သွယ်ရေးပြည်တင်ရမှာအခွင့်အရေးစားပြီးလေဝကြီးအုပ်တာတွေကိုပယ်ဖြတ်ဖို့လိုအပ်လာပါတယ်။ဥပမာအခွန်ကင်းလို့ပြင်းတဲ့ပြန်ပြူးရေးလမ်းကြောင်းကိုလေဝကြီးအုပ်ထားလို့မရအောင်ရှင်ပြိုင်မှုဥပဒေကိုပြဋ္ဌာန်းရတာဖြစ်ပါတယ်။စွမ်းရည်အတိုင်းအတာရှင်ပြိုင်မှုဥပဒေပြဋ္ဌာန်းရတာဖြစ်လို့အရင်လိုအခွင့်အရေးစားခွင့်မရနိုင်တဲ့သဘောဖြစ်ပါတယ်။
ဖွံ့ဖြိုးရေးနိုင်ငံတွေမှာအခြေခံအဆောက်အအုံညံပြင်းမှုတရားဥပဒေဘက်မှာအားနည်းမှုမှောင်ခိုလုပ်ငန်းများပြားမှုအုပ်ချုပ်ရေးညံပြင်းမှုနဲ့အစိုးရဆွတ်ဖက်မှုကြောင့်ပြန်ဆိုင်တဲ့ဒလိမထွန်းကားဘူးလို့ယူဆကြပါတယ်။အခွင့်ထူးခံစားမှုကလည်းရှင်ပြိုင်မှုကိုအားနည်းစေပါတယ်။မြန်မာနိုင်ငံကအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေဟာနိုင်ငံသားနဲ့ပြိုင်နိုင်တဲ့အဆင့်မရောက်သေးဘူးလို့လွန်ခဲ့တဲ့လကထုတ်ဝေတဲ့ ASEAN SME Policy Index မှာသုံးသပ်ထားပါတယ်။နှစ်ပေါင်းများစွာလိလိရှုခံရတဲ့မြမစီးပွားရေးလုပ်ငန်းတွေမှာပြိုင်ဆိုင်နိုင်စွမ်းရှိလာအောင်အရင်အနည်းအတတ်ပညာနဲ့အစိုးရအကူအညီလိုအပ်ပါတယ်။လောလောဆယ်တော့မြမလုပ်ငန်းတွေဟာခေတ်နောက်ကျတဲ့အတတ်ပညာနဲ့အသက်ဆက်နိုင်အောင်မနှဲကြိုးပမ်းနေရတယ်လို့သုံးသပ်ထားပါတယ
်။ရှင်ပြိုင်မှုဥပဒေမရှိတဲ့နိုင်ငံဟာကမ္ဘောဒီးယားဖြစ်ပါတယ်။လာအိုမြန်မာဘရူနိုင်းနဲ့ဖိလစ်ပိန်နိုင်ငံတွေမှာပြိုင်ဆိုင်မှုနဲ့ပတ်သက်တဲ့အမိန့်ကြေညာချက်နဲ့ဥပဒေစည်းမျဉ်းတွေရှိပါတယ်။ဗီယက်နမ်မှာတော့အစိုးရအကျိုးစီးပွားကိုမထိခိုက်တဲ့ရှင်ပြိုင်မှုမျိုးကသာလက်ခံပါတယ်။ဘယ်လိုပဲဖြစ်ဖြစ်အာဆီယံနိုင်ငံတွေဟာစီးပွားရေးအသိုက်အဝန်းတည်ထောင်ရေးအစီအစဉ်အတိုင်းရှင်ပြိုင်မှုဥပဒေတွေကိုပြဋ္ဌာန်းပြီးကျင့်သုံးရတော့မှာဖြစ်ပါတယ်။ဒါပေမဲ့လက်တွေ့မှာပြည်တွင်းကုမ္ပဏီနဲ့နိုင်ငံခြားကုမ္ပဏီကိုကြောသားရင်သားမခွဲခြားပဲဆက်ဆိုင်နိုင်ပါမလားဆိုတာစဉ်းစားစရာဖြစ်နေပါတယ်။မြန်မာရှင်ပြည်မှုဥပဒေမူကြမ်းကိုစီးပွားရေးနဲ့ကုသရန်ဝေရေးဝန်ကြီးဌာနကရေးဆွဲထားပါတယ်။ကုန်သွယ်ရေးနဲ့ဝန်ဆောင်လုပ်ငန်းအပါအဝင်စီးပွားရေးလုပ်ငန်းအားလုံးကိုကာမိအောင်ရေးဆွဲထားကြောင်းသိရပါတယ်။ဥပဒေမနိုင်လာသူကိုအပြစ်ပေးနိုင်တဲ့ပုံမှန်တွေလည်းပါဝင်ပါတယ်။လုံလောဆယ်တော့ရှင်ပြည်မှုပေါ်လစီနဲ့ကျင့်သုံးပုံကိုအများပြည်သူသိရှိနားလည်အောင်အလို့ယုံဆွေးနွေးပွဲနဲ့ဟောပြောပွဲတွေလုပ်ပေးနေတဲ့အဆင့်မှသာရှိပါသေးတယ်။အခွင့်အရေးခံပြီးတစ်ဖက်သက်အနိုင်ကျင့်တဲ့ဒလိထွန်းကားတဲ့မြန်မာပြည်မှာတရားမျှတစွာပြိုင်ဆိုင်နိုင်ပါမလားဆိုတာစောင့်ကြည့်ဖို့သာရှိပါတော့တယ်ခင်ဗျာ။